အာနာဒင်းစစ်ကောင်စီဟာဖွဲ့စည်းပုံအခြေခံဥပဒေကူတော်မကငံငံတကာလူ့အခွင့်အရေးစံနှုန်းတွေကုလသမဂ္ဂပြည်ညင်စာရန်ပါအဖွဲ့ဝင်နိုင်ငံတွေလိုက်နာရမယ်စီကံချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတယ်လို့ပြည်တော်စုလူတော်ကူစားပြုကော်မတီ CRPH ကအပြင်းထန်ပြစ်တင်ဝေဖန်လိုက်ပါတယ်။ဖန်စီခံထားရသူတွေအနေနဲ့ဥပဒေနဲ့အညီကုကံချေပါခွင့်မရပဲဥပဒေဆိုင်ရာအခွင့်အရေးတွေကိုပိတ်ပင်တာဟာတည်ဆဲဥပဒေတွေနဲ့မညီသလို လူသားမျိုးနွယ်တို့လိုက်နာကျင့်သုံးအပ်တဲ့အခြေခံအခွင့်အရေးတွေကိုဖောက်ဖျက်တာဖြစ်တဲ့အတွက်ပြည်တော်စုလူတော်ကူစားပြုကော်မတီကပြင်းပြင်းထန်ထန်ကန့်ကွက်တဲ့ဆိုပြီးဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပါအဝင်နိုင်ငံခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်တွေအာဏာသိမ်းရေး CDM လှုပ်ရှားမှုမှာပါဝင်သူတွေဝန်ထမ်းတွေနဲ့အလွှာအသီးအကြီးကလူပုဂ္ဂိုလ်တွေကိုဗတရားဖမ်းဆီးပြီးတရားစွဲဆိုတာတွေကို အာဏာသိမ်းစစ်ကောင်စီကဥပဒေမဲ့ဆောင်ရွက်နေတယ်လို့CRPHကထောက်ပြထားပါတယ်။ဥပဒေမဲ့မတရားဖမ်းဆီးခံရသူတွေတရားစွဲဆိုခံရသူတွေဟာလက်ရှိဒီဇဲဥပဒေတွေနိုင်ငံတကာလူ့အခွင့်အရေးဆိုင်ရာမူတွေနဲ့အညီကာကွယ်ခုခံချေပါခွင့်မရတဲ့အပြင်အကျိုးဆောင်ရှိနေတွေနဲ့တွေ့ဆုံဆွေးနွေးခွင့်သူတို့အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးခွင့်လုံးဝမရပဲ ဥပဒေပါအခွင့်အရေးနဲ့အညီရှေ့နေတွေကနေတဆင့်ခုခံချေပါခွင့်ကိုစစ်ကောင်စီကခုမပြုဘူးလို့လည်းပြည်တော်စုလူတော်ကူစားပြုကော်မတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်အာဏာသိမ်းခဲ့ခြင်းကလေးကဆိုရင်လူပေါင်း920ထောက်ထက်မနည်းဖမ်းဆီးခံထားရဆွဲချက်တင်ခံထားရဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကဖေဖော်ဝါရီလ19ရက်